ဒီကနေ့စတင်ကျင်းပတဲ့23ရာစုပင်လုံးတတိယအကြိမ်ညီလာခံမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားတွေကြားညှိနှိုင်းမရဖြစ်နေတဲ့ခွဲမထွက်ရေးမှုနဲ့ပတ်သက်လို့သက်ဆိုင်ရာခေါင်းဆောင်တွေကသူတို့ရဲ့ရည်တည်ချက်တွေကိုအဖွင့်အမင်းခွန်းနဲ့မှပြောခဲ့ကြပါတယ်။ Federal ပြည်ထောင်စုအတွက်အခြေခံအချက်ဖြစ်တဲ့ပြည်ထောင်စုကခွဲမထွက်ရေးမှုကိုပိုင်းပြတ်တန့်ခွင့်မှုတွေကိုကြေလည်အောင်ညှိနှိုင်းဖို့အရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောခဲ့ပေမဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတော့ငြိမ်းချမ်းရေးဖိတ်ခေါ်ချက်တမ်းမှာခွဲထွက်ရေးကိစ္စမပြောဖို့ပါပီးတာဖြစ်တယ်လို့ခပ်ပြပြပြောသွားပါတယ်။နေပြည်တော်မှာဖြစ်လို့တဲ့ငြိမ်းချမ်းရေးညှိလာခံမှာတက်ရောက်တည်င်းယူနေတဲ့ VOA သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီနေ့ကြော်ကြာရန်နာနေခဲ့တဲ့ပြည်တော်စုညီကြိုင်းညီလာခံ23ရာစုပင်လုံတတိယအစည်းအဝေးကိုမြန်မာ Convention Center MICC 2မှာဒီကနေ့မနေ့ကစတင်ကျင်းပခဲ့တာပါညီလာခံအဖွဲ့မိန်ခွန်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကပြောကြားရာမှာလက်ရှိညီလာခံမှာထည့်သွင်းမဆွေးနွေးဖြစ်တဲ့ Federal အခြေခံမှုကိစ္စတွေကိုအခုလိုပြောကြားခဲ့ပါတဲ့
ဒါကြောင့် Federal လို့အကောင့်ဆက်ပေါ်ရမှာအဓိကကြတဲ့အခြေခံသဘောတရားတွေဖြစ်တဲ့ပြည်တော်စုမှဖွဲ့မထွက်ရေးမှုကိုပိုင်းပြဋ္ဌာန်းခွင့်ညီများနဲ့ပတ်သက်တဲ့အမြင်တွေပြည်ဖို့ကအင်မတန်အရေးကြီးတယ်လို့အင်မတန်ငြင်းငဲပြင်မွေးတဲ့ကိစ္စဖြစ်ပါတယ်။ဒီခုအစည်းအဝေးမှာဒီကိစ္စတွေဆွေးနွေးရေးအစီအစဉ်ထဲမှာမပါဝင်တဲ့ဒီကိစ္စတွေရဲ့ကြီးမားတဲ့အရေးပေါ်မှုကိုကျွန်မတို့အားလုံးသိရှိနေကြမယ်ဆိုတာယုံမှဆံရဖြစ်ကြမှာမဟုတ်ပါဘူး။
ဆက်လက်ပြီးတော့လေ2020မတိုင်ခင်ကျင်းပမဲ့ညီလာခံတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံမှုတွေကိုအပြီးအပြတ်ချမှတ်မှာဖြစ်ကြောင်းထည့်သွင်းပြောကြားပါတယ်
။ဒီမှာတော့ဆိုရအနေနဲ့ပြည်ပင်လုံးညီလာခံစီဝေးအခြေကျင်းပဖြစ်တာပဲ။ညီလာခံမကျင်းပနိုင်သေးတဲ့ကာလတွေမှာလည်း NCA လက်မှတ်ရေးထိုးပြီးအဖွဲ့များအပြင်မထိုးရသေးတဲ့အဖွဲ့တွေနဲ့လည်းအလွတ်တဘောဆွေးနွေးပွဲတွေပုံမှန်လိုလိုပဲရှိနေကြပါတယ်။ရရှိ2018ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်စိလာမဲ့2019ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်စိ2020ခုနှစ်မတိုင်မီနောက်ထပ်ညီလာခံအလုံးပေါင်း3ရင်းပြပနိုင်ဖို့ဒီညီလာခံ3ရင်းဟာအရေးကြီးညီလာခံစီဝေး3ရင်းရောက်မှာအရေးကြီးလာတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေအနေမူတွေအပြည့်အစုံမှပြင်နာဂတ်ဒီမိုကရေစီဆက်သွယ်ပြောင်းစုအတွက်အခြေခံအုတ်မြစ်တွေခိုင်ခိုင်မာမာတည်ဆောက်ပေးနိုင်ဖို့ညွှန်ပန်းထားပါတယ်
ကျမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့နှုတ်ဆက်အမှားစကားမှာအခုလိုထည့်သွင်းပြောဆိုပါတဲ့
ဘုရားသခင်ကအောက်ဘုရားသင်္ချေတွေမှာဒီနေ့ကျမှပြင်းမင်းသောကျွန်တော်ဆက်တင်နေတယ်။ဒါနဲ့တည်းကအဆွေကြီးအားလုံးကိုနေနေချင်းချင်းကိုဖြစ်ခေါ်ပြရဒီလိုဖြစ်ခေါ်တဲ့ဖြစ်ခေါ်တဲ့မှာနိုင်ငံတော်ကြီးဘုရားတော်ရေတုံးတော်ကိုတင်းတင်းကြီးအေးချမ်းသာရာကြီးကုန်တို့တဲ့တော့နိုင်ငံတော်တိဆောက်နိုင်တဲ့ဒီမတ်ကျနေရင်းရင်းသွတ်တော်ခဲ့တဲ့စိတ်ကပေါ်လာပါတယ်။ဒါကြတဲ့ကတော့ဒီဟာဒုစရောယူနမောကိုတက်ခါရတယ်။ဘုရားရှင်ကမပြောပါနဲ့။ဒီတော့ကလာရောက်လို့ကအဓိကကဒါမဲ့သူပြီးတော့အင်းကြီးရှင်းရင်းဒီမှာသူတို့ကိုဒီလိုကြတာဖြစ်ပါလား။
ဆက်လက်ပြီးငင်းကြဲရေးလုပ်ငန်းစဉ်တွေကြံ့ကြနေမယ်ဆိုရင်ဘေးပယောဂတွေဝင်ရောက်ဆွတ်ဖက်မှုတွေကျူးကန့်ချေလဲတာတွေရှိလာပြီးရရှိထားတဲ့ယုံကြည်မှုတွေခက်ခက်ခက်ခဲရယူထားတဲ့သဘောတူညီချက်တွေအားနည်းသွားနိုင်ကြောင်းပြောဆိုခဲ့သလို2020မှာငင်းကြဲရေးလုပ်ငန်းစဉ်တွေပြီးပြည့်စေလို့ကြောင်းလည်းတိုက်တွန်းခဲ့ပါတယ
်။ဥဒရေနဲ့အနေနဲ့သူစုပြည်ပုဂ္ဂိုလ်ရေစီငင်းကြဲပြည့်တတ်တယ်ဘူး။ရလာရတဲ့အချိန်သက်သက်ခါရောက်တော့ကိုယူရပါမယ်။ကျန်လာပါသော်ဒီဆွေးနွေးမှုရန်သားပြည်နယ်တော့အခြေအနေကြောင်းလို့မြို့ကြီးမကြာခဏတွေ့ရတဲ့အတွက်ကျန်လာထွက်တဲ့အချိန်ဆွေးနွေးမှုကျွန်တော်တိုက်ခတ်တာဖြစ်ပါတယ်။ဒေါ်မဒီဒီကိုလည်းဆက်ကြည့်လို့ရတယ်။ကျဆဲတဲ့ဆောင်ရွက်တော်ပြီးတော့လည်းဒီပြည်နယ်မှာချိန်မှပြုလုပ်မယ်။ပြည်ရချင်းပြည်တော်ညီညာညီလာကဆွေးနွေးမှာညီညာရဲ့လုပ်ငန်းတွေကြီးကြပ်စေဆောင်ရွက်ပေးပါလို့အလေးနဲ့မှတိုက်ခတ်ပြောကြားလိုပါတယ်။
ကရင်မျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ပါအချက်တွေကိုအကောင်အထည်ဖော်ဖို့စာချုပ်ပါရည်မှန်းချက်ဖြစ်တဲ့ရည်စည်တည်တံ့နဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ပင်လုံစိတ်ဓာတ်နဲ့အညီဒီမိုကရေစီရေးအမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးတွေကိုအပြည့်အဝအာမခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိုထည့်သွင်းပြောကြားပါတယ်နိုင်ငံရေးပါတီတွေကိုကိုစားပြုပြီးရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါ်အင်းလူစိန်ကတော့လက်ရှိရခိုင်ပြည်နယ်အရေးအပေါ်အလေးထားထည့်သွင်းပြောကြားခဲ့ပါတယ်။ဒီညီလာခံကိုနိုင်ငံတော်သမ္မတအပါအဝင်အစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလေးလာသူတွေအပြင်နိုင်ငံတကာတန်တမာတွေလည်းပါဝင်တက်ရောက်ခဲ့ပါတယ်။ Nilagan Pumbuego, the Nangano Picker Dekemu, Jasay the Bodu Sajo, NCA go Lemon Me to the Dilmima Nezat Didaga, Diana Lenagai, Pokona Puele, Bawin, Dio Kebade.